ုဆိုရစင်ရစီရအရာလွန်ခဲ့တဲ့နှစ်ရဲ့တရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း13,000ကျော်ရှိတယ်လို့မြန်မာပြည်ဆိုင်ရာတရုတ်စီးပွားရေးတပ်မှုကမတ်လကပြောပါတယ်။အရင်နှစ်ကတည်းက10,000,000,000ကျော်တိုးပွားလာတာဖြစ်ပါတယ်။ဒီထဲမှာဖျဲသီးဒေါ်လာတန်250ကျော်ဘူးတင်ပို့ထားတာလည်းပါဝင်ပါတယ်။မြန်မာဖျဲသီးတကွာမွေးဖျဲသီးမင်းတို့တင်ကျင်းမောက်တင်းနဲ့လိုက်ကြီးသီးတွေကိုယူနာကိုတင်ပို့ပါတယ်။ဒါပေမဲ့တတိတံပိုးစုစုပေါင်းဒေါ်လာတန်9,600ဘူးတရုတ်ကတင်သွင်းနေတာမို့မြန်မာတတိပမာဏဟာအလွန်နှဲပါနေပါတယ်။ထိုင်းကတတိအမျိုး20ဒေါ်လာတန်1,200ဘူးမနစ်ကတင်ပို့ပါတယ်။တရုတ်တင်သွင်းတဲ့တတိပမာဏမှာထိုင်းတတိက27,000,000ရှိပါတယ်။ဗီယက်နမ်ကဒေါ်လာတန်650ဘူးဖိလစ်ပိုင်ကတန်550ဘူးတတိတင်ပို့ပါတယ်။တောင်အမေရိကတိုက်ချီလီနိုင်ငံကတော့ဒေါ်လာတန်1,000ကျော်ဘူးတရုတ်ကတင်ပို့ပါတယ်။မြန်မာကအများဆုံးတင်ပို့နေတာဟာဖျော်သီးဖြစ်ပြီးတကွာမွေးကဒုတိယအများဆုံးတရက်သီးကတတိယအများဆုံးဖြစ်ပါတယ်။တရုတ်စီကမျိုးစည်ယူပြီးစိုက်ပျိုးတဲ့ဖျော်သီးနဲ့တကွာမွေးကို90,000,000လုံးယူနန်ကိုတင်ပို့ပါတယ်
။မြန်မာကယူနန်ကိုတတိယဝန်ထမ်းတင်ပို့မှုတိုးပွားလာမှုကိုဂျပန်သုတေသီကိုဂျီခူဘိုးကမကြာမီကပဲစာတမ်းတစ်စောင်ရေးသားထားပါတယ်။အများဆုံးများတဲ့ဥယျာဉ်ဆိုင်ပြိုးရေးစနစ်3လတုံးနေဆက်မှာတည်တည်စည်းကွက်ပေါ်ထွက်လာတာလို့တည်တည်ဝလံတင်ပို့မှုတိုးပွားလာပုံကိုလေ့လာထားတဲ့စာတမ်းဖြစ်ပါတယ်။တကွာမွေးအများဆုံးထွက်တဲ့မုံရွာခရိုင်ကိုနှစ်စမ်းပိုင်းကကွင်းစင်းလေ့လာထားပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းယူနန်ကိုတင်ပို့တဲ့တည်တည်ဝလံပမာဏတိုးပွားလာပုံကိုစမ်းစစ်ထားတာဖြစ်ပါတယ်။2016မှာဖျဲသီးဒေါ်လာတန်190ဘူးတကွာမွေတန်း50ဘူးတရတီ35တန်းဘူးယူနန်ကိုတင်ပို့ခဲ့ပါတယ်နိုဝင်ဘာလကနေဧပြီလအထိရက်တရာကာလဖျဲသီးနဲ့တကွာမွေအများဆုံးထုတ်လုပ်ခြင်းဟာတရုတ်ပြည်မှာဖျဲသီးရာသီကုန်ဆုံးချိန်နဲ့တိုက်ဆိုင်နေပါတယ
်မန္တလေးတိုင်းမှာမိသားစု3,400ဟာဖျဲသီးဧက19,000စိုက်ပျိုးကြပြီးမိသားစု150ကတကွာမွေဧက820စိုက်ပျိုးပါတယ်စကိုင်းတိုင်းမှာတော့မိသားစု3,800ဟာဖျဲသီးဧက16,000စိုက်ပျိုးပြီးမိသားစု1,600ဟာတကွာမွေးဧက12,000စိုက်ပျိုးပါတယ်။ကလပ်ဘဲနဲ့စဘာလို့စိုက်နေကြပြီးနံနဲ့ရှင်လိုက်ရင်ဖျဲသီးကအများဆုံး10ဆလောက်ပူရပါတယ်။ဒါပေမဲ့ဓာတ်ညင်ဩဇာနဲ့အလုသမား300တာမှုအရင်ကလည်းပူများပါတယ်။နောက်ပြီးတော့အရေးအသွေးနဲ့ဈေးနှုန်းမကြည်နိုင်မှုအရင်ကရှိနေတာမှုအရှုံးပေါ်တဲ့နှစ်တွေလည်းရှိပါတယ်။မူဆယ်ကို၂ရက်နဲ့အရောက်ပို့နိုင်တာဟာမြမဖရဲသီးရဲ့အားတာချက်ဖြစ်ပါတယ်။မူဆယ်ကတစ်ဆင့်ယူနန်ကိုတင်ပို့တဲ့ပုဂ္ဂလိကလုပ်ငန်းရဲ့စားသုံးခုပစ္စည်းဟာမနစ်ကဒေါ်လာတန်3,300ဘူးရှိရောင်းပေးရပါတယ်
။ဖရဲနဲ့တကွာမွေးစိုက်သူ၃မျိုးရှိပါတယ်။ဒေသခံလက်သမားကကိုဝန်ညင်နဲ့နှားတဲ့မြေမှာစိုက်ပျိုးကြပါတယ်။စကြဝဠာကုမ္ပဏီကတော့ထုတ်လုပ်ရေးမန်နေဂျာတွေဆေးလွှတ်ပြီးနှားထားတဲ့လေမြေမှာစိုက်ပျိုးခိုင်းပါတယ်။တရုတ်လုပ်ငန်းရှင်တွေကလည်းညီငှားပြီးဖျဲသီးစိုက်ကြပါလေ။ဒေသခံလေသမားဟာစင်ဧကနဲ့50အထိစိုက်ပျိုးကြပြီးမြန်မာနဲ့တရုတ်လုပ်ငန်းရှင်တွေကတော့ဧက100ကျော်စိုက်ပျိုးကြတာများပါလေ။ထွက်တဲ့ဖျဲသီးနဲ့တကွာမွေးကိုမူဆယ်105မိုင်ဈေးမှာပွဲစားတွေကရောင်းဝယ်ကြပါလေ။ညီငှားပြီးစိုက်ပျိုးတဲ့စနစ်ကျင့်သုံးမှုနဲ့လုံအားအင်အားသုံးပြီးဥယျာဉ်အတတ်ပညာအသုံးပြုလာတာမို့ဖျဲသီးနဲ့တကွာမွေးအထွက်တိုးလာနေတယ်လို့ဆိုပါတယ်။တေကမှာအလုသမား2ယောက်လောက်သုံးတာမို့အလုအကန်အများကြီးပေးနိုင်ပါလေ
။ပြည်ထဲမှာမြေငါးပြည်စိုက်ပျိုးတဲ့စနစ်နဲ့နေဆက်မှာဂျာပွဲစားစနစ်ပေါ်ထွက်လာတာကြောင့်မြမဖျဲသီးနဲ့တကွာမွေးအများအပြားတရုတ်ပြည်ကိုတင်ပို့နိုင်လာဖြစ်ပါလေ။တရုတ်ပြည်မှာလည်းဖျဲသီးအများအပြားစိုက်ပျိုးပြီးမြဲအော်တိုဘာလမှာဖျဲသီးရာသီကုန်ဆုံးပါလေ။တရုတ်ပြည်မှာဖျဲသီး3ချိန်မှာမြန်မာပြည်ကဖျဲသီးတွေစားသုံးဖို့အရွယ်ရောက်လာတာကြောင့်မြန်မာဖျဲသီးဟာလူဝင်မာလကမေလအထိတရုတ်ဈေးကွက်မှာရောင်းကောင်းနေပါလေ။ဒီအချိန်မှာတရုတ်ပြည်မှာစားသုံးတဲ့ဖျဲသီး80,000,000ကျော်မြန်မာပြည်ကတင်သွင်းနေရပါလေ။တရုတ်ပြည်မှာဖျဲသီးလုံသားတဦးကိုတစ်နှစ်ယွမ်း200အထိပေးရပြီးမြန်မာပြည်မှာတော့ယွမ်း20လောက်သာပေးရပါလေ။ဒီငါးကမှာလေတရုတ်ပြည်က90လောက်ပုံများပါတယ်ဖျဲ3ချိန်မှာတရုတ်ပြည်မှာ ဖျက်ဆိုင်ပြုံးရင်မန်ဂူရောင်ကြီးတွေထဲမှာထည့်ပြီးဆိုင်ပြုံးရတာမို့စေအကုန်ကျအလွန်များပါတယ်မြမပြည်မှာဖျက်သည့်ဆိုင်ပြုံးတဲ့ဈေးစကားဟာတရုတ်ပြည်နဲ့အများကြီးတက်တာပါတယ်ဟိုင်လန်ကျောင်းကဖျက်ခင်းတွေဟာမြန်မာနဲ့ယာတီချင်းတူနေတဲ့ဈေးနှုန်းမာရောအရသာမာရောမြမဖျက်သည့်ကိုမရှင်နိုင်ပါဘူးဒါကြောင့်တရုတ်ပြည်ကိုဖျက်သည့်တင်ပို့တာဟာတရားဇာတ်တင်ပို့တာတဲ့မြန်မာအတွက်ပိုပြီးအလုံးတွက်ချီကြိုက်ကြောင်းတင်ပြလိုက်ရပါမယ်ခင်ဗျာ